မတို့ကစီးပွားရေးနယ်ပယ်ကလာတဲ့လူတွေဆိုတော့သူကဒီမှာရောက်တဲ့ခါကျတော့ဘာတွေများလှုပ်ပေးပါလဲဘယ်ဌာနတွေများခေါ်သွားလဲ
အဲ့လိုမျိုးဟုတ် SEC ကစိတ်တပတ်မင်းကစီစဉ်ထားတာအရင်ကကောင်းပါရဲ့ရှင်။ဘာဖြစ်လို့ဆိုကျမဆိုလို့ရှင်တော့ဟို government ဘက်ကဖြစ်ပါတယ်။ government ဘက်ကဖြစ်ပြီးတော့ကျမက policy maker တူပါ။အဲ policy maker တူဆိုတော့ SME တွေကဆရာတို့သိတဲ့အတိုင်းပဲကျမတို့မြန်မာနိုင်ငံမှာ SME လို့သိတာဟိုအချိန်ကာလကတိုးတောင်းပါသေးတယ်ရှင်။2012ခုနှစ်ကမှကျမတို့စတင်ပြီးတော့ကျမတို့ SME development department ဆိုတည်ထောင်ပြီးတော့အဲပြည်သူတွေကို awareness ပေးပါတယ်။ SME တွေကနိုင်ငံရဲ့စီးပွားရေးအတွက်ကိုအရေးကြီးတယ်ဆိုတဲ့အကြောင်းကို awareness ပေးပါတယ်ရှင်။အဲ့ဒီအချိန်ကြာမှပဲတော်တော်များများကို launch လုပ်ပြီးတော့ awareness ပေးနိုင်တဲ့အတွက်ကြောင့်မလို့အမြန်မာပြည်သူတွေဟာ SME ရဲ့အကြောင်းစတင်တည်လာရပေါ့နော်။အချိန်ကာလတိုးတောင်းပါသေးတယ်ရှင်။အဲ့တော့ကျမကအဲ့ဒီမှာ SME ရဲ့အတွက်ဟိုအဓိပ္ပာယ်သတ်မှတ်ချက်တောင်မရှိသေးတဲ့အချိန်မှာအဲ definition တွေကို stakeholder တွေနဲ့ဆွေးနွေးပြီးတော့ပေါ့နော်။အဲ internal or international ကို partner တွေနဲ့ကျမတို့စုစည်းပြီးတော့ stakeholder meeting တွေလုပ်တယ်ပြီးရဲ့အခါမှာ definition တတ်မှတ်တယ်ပေါ့နော် SME ရဲ့အရွယ်စားကိုတတ်မှတ်တယ်ပြီးရဲ့အခါမှာသူနဲ့သက်ဆိုင်တဲ့အဲ law တွေရဲ့ policy တွေရဲ့ပြီးရဲ့အခါမှာ regulation တွေထွက်ဖို့အတွက်ကိုကျမတို့ဆောင်ရွက်ခဲ့တယ်ပေါ့အဲ့လိုဆောင်ရွက်တဲ့အချိန်မှာပဲတပြိုင်တည်းကျမကgovernment body ဖြစ်တဲ့အတွက် ASEAN မှာလည်း SME working group မှာကျမက women entrepreneurship ရဲ့leading person ဖြစ်ဆောင်ရွက်ပါတယ်ဒါကြောင့်မလို့ကျမ US State Department ကနေပြီးတော့ကျမနဲ့ပူးပေါင်းဆောင်ရွက်ရင်းနဲ့ကျမကိုသူတို့သိရှိလာအဖြစ်ပါတယ်ရှင်သိရှိလာပြီးတော့ဒီ SME ဒီ American မှာရှိတဲ့ SME ရေလုပ်ငန်းတွေကိုလေ့လာဖို့အတွက်ကိုကျမတို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်ကျမတို့ group က4ဦးဖြစ်ပါတယ်အဲ့4ဦးမှာကျမ government body ကနေဖြစ်ပြီးတော့ channel 3ဦးကလုပ်ငန်းရှင်ဖြစ်တယ်နောက်လုပ်ငန်းရှင်တွေအပြင်ကို community leader ဖြစ်လဲဆောင်ရွက်နေတဲ့လူငယ်တွေဖြစ်ပါတယ်ရှင်အဲ့ဒီခါကျတော့ကျမတို့အချင်းချင်းထဲမှာကိုပဲသွားလာရင်းနဲ့အဲအမြင်ချင်းဖလဲနိုင်တာတွေဆွေးနွေးနိုင်တာတွေဖြစ်အောင်တို့စီစဉ်ထားပါတယ
်အသေးစိတ်အစီအစဉ်တွေကရောဗျကျွန်တော်တို့သိလို့ရနိုင်မလား
တို့အစီအစဉ်တွေကတော့အများကြီးပါပဲရှင်အဲ့ဒီအများကြီးတွေမှာလည်းမှမအဲကျမတို့ပထမဆုံးရောက်ချင်းဆိုရင် federalism နေနဲ့ပေါ့နော်အဲဘယ်လိုမျိုးဆောင်ရွက်နေလဲ federal စနစ်အကြောင်းကိုအကျဉ်းတွင်းကျမတို့ရှင်းပြရတယ်။ပြီးတဲ့အခါမှာဒုတိယမြောက်နေ့ဆိုရင်ကျမတို့ George Washington University ကနေပြီးတော့အဲ entrepreneurial track ကိုဘယ်လိုမျိုးလုပ်ပေးရမလဲဆိုတဲ့ဥစ္စာတွေကိုအဲကျမတို့ကို professor ကနေပြီးတော့အဲပြန်ပြီးတော့ PowerPoint presentation နဲ့ရှင်းပြရတယ်။သူတို့နိုင်ငံမှာဘယ်လိုလုပ်နေလဲကျမတို့နိုင်ငံဆိုရင်လဲဒီတိုင်းပဲဟိုပြည်내နဲ့တိုင်းဒေသတွေနဲ့အဲcabinet member ဝန်ကြီးတွေနဲ့ဝန်ကြီးဌာနတွေနဲ့ပေါ့နော်ချိတ်ဆက်ပြီးဘယ်လိုဆောင်ရွက်လဲဆိုတော့ကျမတို့ကအခုမှစလုပ်နေတဲ့အချိန်မှာတို့ကလည်း federal net state နဲ့ဘယ်လိုချိတ်ဆက်ပြီးတော့ SME ဖွံ့ဖြိုးရေးအတွက်ကိုဆောင်ရွက်ပေးနေတယ်လေနောက်တစ်ခုကအဲ SME ရဲ့ဖွံ့ဖြိုးတိုးတက်ရေးကို government body အနေနဲ့က policy တွေ law တွေနဲ့ legislation လုပ်ပေးနေတဲ့အပြင်ကို SME တွေကိုယ်တိုင်ကလည်းတို့ကိုယ်တိုင် participation ပါပြီးတော့ဘယ်လိုလုပ်ဆောင်ရမလဲဆိုတာတွေကိုကဏ္ဍအသီးသီးနဲ့ကျမတို့ကိုတို့ကဟိုလက်တွေ့လည်းပြရတယ် theoretical လည်းရှင်းပြရတယ်ပေါ့နော်တို့လက်တွေ့လုပ်ဆောင်နေတဲ့ government ကဘယ်လိုလုပ်ပေးတယ် state နဲ့ federal နဲ့ဘယ်လိုချိတ်ပြီးလုပ်ပေးတယ်ပြီးရဲ့အခါမှာအဲ SME တွေကိုယ်တိုင်ကဘယ်လို participation လုပ်တယ်ပေါ့နော
်တို့ပို့ချပေးတဲ့တင်ဒန်းပဲဆိုကြပါစို့နော်တင်ဒန်းကအားလုံးတက်ကတော့တပုံစံနဲ့ပဲပေါ့နော်ဟိုအစိုးရဘက်ကလာတဲ့လူမျိုးလို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းခွင်ဘက်ကလာတဲ့လူမျိုးလို့ဆိုတိကျခွဲထားတာမရှိပါဘူ
းမရှိပါဘူးရှင်ကျမတို့အုပ်စုထဲမှာလည်းဒီ group member တွေက၄ဦးဖြစ်ပါတယ်ဒီ၄ဦးမှာလည်းတယောက်တနေရာဆီကနေလာပြီးတော့ဟိုအမြင်ချင်းမတူတာတွေကိုဟိုကိုယ့်အမြင်နဲ့ကိုယ်ဆွေးနွေးတင်ပြလို့ရအောင်သူတို့ဘက်ကတင်ပြရတာတွေကလည်းဒီတိုင်းမှာပဲသူတို့ဘက်ကလည်း government body ဖြစ်တဲ့ဥမာအဲ Department of the Treasury တို့နောက်တစ်ခါအဲ private sector ဆိုရင် US Chamber of Commerce လိုမျိုးစသဖြင့်အဲအစိုးရဘိုင်းကဒီပြည့်ရဲ့အခါမှာပုဂ္ဂလိကပိုင်းကိုကဏ္ဍအသီးသီးနဲ့ကျမတို့ကိုရှင်းပြပါတယ
်သူတို့ပြောပြတဲ့အကြောင်းအရာတွေအပေါ်မှာရောဘလို့သဘောရတယ်လဲဗျဆိုလိုချင်တာကတော့မြန်မာနိုင်ငံအတွက်အသုံးဝင်နိုင်မလား
ကျမတို့အရင်မဲကြိုက်ပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့သူတို့ government အနေနဲ့အဲ SME လေး small business လို့သူတို့ကပြောရဲပေါ့နော်သူတို့ small business လေး start up လေးကိုစပြီးတော့သူတို့ကကူပြီးတော့ဖေးကူပေးတယ်ဘလို့စနစ်နဲ့လုပ်ပေးနေတယ်လေ federal state နဲ့ဘလို့ချိတ်ပေးနေတယ်လေကျမ policy maker တယောက်အနေနဲ့လေ့လာရတယ်လို့ပါဝင်လာတဲ့ကျမတို့ business person တွေဖြစ်တဲ့ဟိုအမျိုးသမီး business owner လည်းပါတယ် farmers လည်းပါတယ်ကျမအုပ်စုထဲမှာသူတို့ကိုလည်းဒီမှာရှိနေတဲ့အဲ US မှာရှိနေတဲ့ SME တွေကကိုအားကိုကိုပြီးတော့ဘယ်လိုမျိုး innovate လုပ်ကားလဲစသဖြင့်အကုန်လုံးကိုသူတို့ကမခွဲခြားပါဘူးရှင် government မို့လို့ဒါကတော့ private မို့လို့ဆိုပြီးတော့မခွဲထားဘဲနဲ့သူတို့ကသူတို့လက်တွေ့လုပ်နေတာကိုခြားပြပါတယ်အဲ့ခြားပြတဲ့ပုံမှာကျမတို့က အဲပြန်လဲပြီးအချင်းချင်းဆွေးနွေးရကိုယ့်နိုင်ငံမှာဘယ်လိုမျိုးပြန်ပြီးတော့ adapt လုပ်လို့ရမလဲဆိုတာတွေကိုသင်ယူလေ့လာလို့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီ Washington DC မှာဒီဟို George Washington လို့ကျောင်းမျိုးကြီးဒီမှာ
ဟုတ်ကဲ့
ဟို professor တွေကသင်ပြတာတော့ဟုတ်ပါပြီပေါ့နော
်ဟုတ်ကဲ့အ
ဲ Iowa ကိုခွာတဲ့အကြောင်းရင်းကောင်ဘာများပါလဲပဲသူကတကယ
်
စပြိုးရေးနယ်မြေဆိုတာတော့အမေရိကန်မှာတော့အရေးပေါ်အဖြစ်နားလည်ထားကြတယ်ပေါ့နော်သူမှထူးခြားချက်ပါရှိလို့များပါလဲ
Iowa မှာ entrepreneur development center ဆိုတာရှိပါတယ်အဲ့ center မှာသူတို့ဘယ်လိုမျိုးလုပ်ပေးနေသလဲအရင်စိတ်ဝင်စားကြကောင်းပါတယ်ရှင်သူတို့ကဟိုအကျိုးမြတ်မယူတဲ့အဖွဲ့အစည်းတွေဖွဲ့စည်းထားပါတယ်ဒီအဖွဲ့ကပေါ့နော် entrepreneur development center ဆိုရင်ဒီနေ့မနေ့ပိုင်းမှာလေ့လာခဲ့ရတယ်အဲ့ဒီမှာ venture capital နဲ့ဘယ်လိုမျိုးလုပ်ပေးတယ်နောက်တစ်ခါ SME တို့ marketing strategy ဘယ်လိုစောက်ပေးတယ်စသဖြင့်ပေါ့နော်သူတို့ကဏ္ဍအပေါင်းစုံကိုဒီချာချာလေးကိုရှင်းပြပါတယ်သူတို့လုတ်ပေးနေတာလေဒါတွေကိုကြည်ချင်းအပြင်ကျမတို့နိုင်ငံမှာလည်းကျမတို့ကပြန်ပြီးတော့ကျွမ်းကျင်တဲ့ပညာရှင်တွေစုစည်းမယ်အဲကျမဆိုအင်ဂျင်နီယာတယောက်ပါဒါကြောင့်မလို့ဒီ SME တွေကို service provider အနေနဲ့ policy maker အနေနဲ့ပြုလုပ်ပေးတဲ့နေရာမှာတခြားသောအဲစီးပွားရေးပညာရှင်တွေလိုအပ်မယ်ဆိုတော့ဒီနေ့နားလည်လာရပါတယ် Iowa ဆိုလို့ရှိရင်ဥမာ site ပြောရေးဆို con ပေါ့နော် con site ပြီးတော့အဲ့ဒီ con ရဲ့ base ထွက် product တွေကိုကအစ value added လုပ်ပြီးမှပြန်ပြီးတော့ရောင်းချရဲပေါ့နော်ကျမတို့နိုင်ငံမှာဆိုလို့ရှိရင် raw တွေကိုရောင်းတာများပါတယ်ပါလာတဲ့ business SME တွေကိုယ်တိုင်ကိုယ်ကပဲကိုယ့်ဟာကိုယ်ပဲ innovative လုပ်ပြီးစဉ်းစားရမယ်ကိုယ့်ရဲ့ product ကို raw ဖြစ်မရောင်းရဘူးအဲ value added လုပ်ပြီးမှရောင်းရမယ်ဆိုတာတွေကိုသူတို့မှအတွေးအမြင်တွေရလာစေပါတယ်ရှင်ကျမကိုယ်တိုင်လည်း SME တွေကို service provider လုပ်ပေးနေတဲ့အတွက်ကြောင့်မလို့ပြန်ရောင်းလို့ရှိရင်ကျမ SME တွေကိုဒီ value added လုပ်ပြီးမှရောက်ချနိုင်ရမယ်ဆိုတဲ့အကြောင်းတွေကိုပြန်လည်ပြီး sharing လုပ်ပါပါရှင်